ရန်ကုန်တိုင်းကဝိုင်းဘီအက်စ်ခီးတဲ့တင်မော်တော်ရင်တွေမှာကိုဗစ်-19ရောဂါပိုးကာကွယ်ရေးညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်။ကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီကချမှတ်ထားတဲ့ကိုဗစ်ကာလအတွင်းခီးတဲ့တင်ဝိုင်းဘီအက်စ်ရင်လိုင်းတွေလိုင်းနိုင်ရမယ့်ညွှန်ကြားချက်တွေကိုဆောင်ရွက်ရမှာအခက်အခဲရှိနေပါတယ် တဲ့တိုင်း Master Phone နဲ့လက်တံစီရီသုံးဆွဲဖို့အတွက် COVID ဗဟိုကော်မတီက YMS ရင်းလိုင်းတွေကိုညွှန်ကြားထားတာပါ။အဲ့ဒီညွှန်ကြားချက်ကို April 15ရက်နေ့ကစပြီးရင်းလိုင်းတချို့လိုက်နာခဲ့ကြပေမဲ့တချို့ရင်းလိုင်းတွေမှာတော့အခက်အခဲတွေရှိတာကြောင့်ပြည့်စွဲတဲ့အစီရီလျှော့ချတာအပါအဝင်ညွှန်ကြားချက်တွေအတိုင်းမဆောင်ရွက်နိုင်တာတွေလည်းရှိနေပါသေးတယ်။ခီးတဲ့တွေကိုတအုပ်နဲ့တအုပ်ကွာဝေးစေဖို့အတွက်ဘတ်စကားတွေပေါ်မှာခုံတွေကိုတခုံချစီသားထိုင်ဖို့အတွက်ဆောင်ရွက်ထားတယ်လို့သိရပါတယ်။ကိုဗစ်ရောဂါကပ်ပြီးကာလမှာခီးတဲ့တင်ရင်လိုင်းတွေမဖြစ်မနေပြီးဆွဲပေးနေရတဲ့အခြေအနေကိုရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုအာဏာပိုင်အဖွဲ့ဝင်ဒေါက်တာမောင်အောင်က VOA ကိုပြောပါတယ
်။များပြည်သူတည်ယူပို့ဆောင်ရေးဆိုတော့ဒါပဲနိုင်ငံရဲ့ဖြစ်ပျော်ရန်နဲ့ရေးကြည့်တယ်ပေါ့နော်။ဒါကြောင့်လဲဆိုရင်ဒီချိန်မှာတကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့လူတွေကုန်တွေပို့ဖို့ဆိုတာဒီဟာရှိဖို့ရှိရမှာ။တရားမရှိလို့မြင်ရတဲ့အတွက်ကျွန်တော်တို့လည်းအဲ့လိုခံယူပါတယ်ဒါမှမဟုတ်လည်းကျွန်တော်တို့ဘိုင်းကတော့ဒါအပေါ်ကတောင်းဆိုလာတယ်နောက်တကယ်ရေးပေါ်ကိစ္စဆိုရင်လည်းမဖြစ်ဖြစ်အောင်ကျွန်တော်တို့ကတော့တောင်းလာရေးတက်တာစီစဉ်ပေးနေတယ်ဆိုတာလေးကိုဒါသိသိချင်ပါတယ်ခင်ဗျာဟုတ
်ဗဟိုကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဆောင်ရွက်ထားပေမဲ့လက်ရှိအချိန်မှာရင်အစည်းအဝေးပြည့်စွဲတာနေနေတယ်လို့ခီးတဲ့အနေငယ်များလာတာကြောင့်ရုံးတဲ့ရုံစင်ချိန်တွေမှာဒီညွှန်ကြားချက်တွေကိုလိုက်နာဖို့အခက်အခဲရှိနေတဲ့အကြောင်းကိုဒေါက်တာမောင်အောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကလုံနေတဲ့ဟာတွေကတော့မှကျွန်တော်တို့ driver တွေတို့ကားတန်ရှင်းတုတ်တာတို့ဒီ driver တွေရဲ့ပြုမှုဆောင်ရွက်ချက်တွေကိုတော့ကျွန်တော်တို့ကမလုပ်ရမယ့်ဆိုတော့ညွှန်ကြားလို့ရတယ်။ဒါပေမဲ့တစ်ဖက်ကခီးတွေကိုတိုင်းနာဖို့ကြတော့မေတ္တာရက်ခံတဲ့သဘောပဲပေါ့နော်တုတ်တော့လုတ်တယ်။ဒါပေမဲ့ပြောချင်တာကတော့နေခဲပိုင်းကျရင်တော့အဲ့ဒီဟာဖြစ်ပါတယ်။ဒါပေမဲ့မနေ့ပိုင်းလိုညနေပိုင်းကျရင်နည်းနည်းလေးခက်တယ်ပေါ့ပြောရရင်တော့လေ။
ပြည်တွင်းမှာကိုဗစ်ရောဂါမဖြစ်ခင်ကာလတုန်းကရန်ကုန်တိုင်းမှာခီးတွေ18သိန်းလောက်ဟာ YMS ရင်းလိုင်းတွေကိုနေ့စဉ်အသုံးပြုနေကြတာပါ။ဒါပေမဲ့ကိုဗစ်ရောဂါကူးစက်ခံရမှုအများဆုံးဖြစ်တဲ့ရန်ကုန်တိုင်းမှာတနေ့ကိုခီးတဲ့3သိန်းနီးပါးလောက်သာအခုကာလမှာစီးနှင်းလိုက်ပါသူရှိတော့တယ်လို့ WRTA ရဲ့စီးရင်တွေအရသိရပါတယ်။တောင်းကွာမှာနေထိုင်တဲ့ကိုပူပူကလည်းအခုကာလမှာ YBS စီးနေတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ခုံနေချားတာဟိုဘာအဲ့လိုမလုပ်နဲ့ဒီမှာအမှားကြီးတွေပါဖြစ်တာ။လိုက်နိုင်ရတယ်လိုက်နိုင်ရတယ်ဆိုတာသူကအဲ့ဒီအလဲကောင်မှာဟိုအမှားကြီးတာသူတို့ရှင်ပြီးတော့ဆက်ကြည့်တယ်အဲလူတွေကတော့အခုကကိုဗစ်ကိုတိုက်ပြီးတော့ဂရုမတိုက်နိုင်တော့ဟိုသာဝန်နေရီကိုပြန်ပြီးတော့လုံးမနေရပုံပေါက်တယ်အဲ့လိုမျိုးဖြစ်နေတယ
်။တကြံကာလာတုန်းကခီးတဲ့နေတာကြောင့်ဗဟိုကော်မတီရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့လွယ်ကူပြီးရင်လိုင်းတစ်ခုကိုတနားရီချားတစ်စီးနှုံနဲ့ပြည့်ဆွဲခဲ့ပေမဲ့20ရက်နောက်ပိုင်းကစပြီး15မိနစ်ချားတစ်စီးနှုံနဲ့ပြောင်းလဲပြည့်ဆွဲခဲ့ကြတာပါ။ဗဟိုကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဘတ်ဂျက်သုံးဆွဲရတာရှိတာကြောင့်တချို့ရင်းလိုင်းတွေမှာငွေကြေးစိုက်ထုတ်သုံးဆွဲဖို့အခက်အခဲရှိတယ်လို့သိရပါတယ်။ဒီအခက်အခဲတွေကိုကိုဗစ်ဗဟိုကော်မတီနဲ့သက်ဆိုင်ရာဌာနတွေကကူညီပေးစီခြင်းနဲ့လို့ Power 11 ရင်းလိုင်းကတာဝန်ရှိသူကိုတျုံလေးကပြောပါတယ်
။သူတို့မှဒီကနေ့ဒီကားတွေကိုဆွဲတယ်ဆိုတာကပြည်ပေါ်တောင်ပြန်များတဲ့အခါကျတော့ဒီလုပ်ငန်းတွေကိုဒီကာလအတွင်းမှာလေပတ်နိုင်ဖို့ခက်ခဲတယ်လို့အဲတမန်ချက်တွေနဲ့ညီညွတ်အောင်ဆွဲဖို့ဆိုတာလည်းအင်မတန်ခက်ခဲတယ်။တမန်ချက်တွေနဲ့မညီညွတ်ဘူးဆိုရင်လည်းပဲယောဂပြန်ပွားမှာလည်းစိုးရိမ်ရတယ်လို့တစ်ဖက်မှာကုသယောဂကာကွယ်ရေးဥပဒေနဲ့ရည်ရွယ်မယ်ဆိုရင်လည်းဒါတွေကတော်တော်လေးစိုးရိမ်ပွဲရာရှိတယ်ပေါ့နော်။အဲကြောင့်မို့လို့ဒီကာလမှာဒီဖြီးတဲ့တင်ရင်းလိုင်းတွေကိုထောက်ခံပေးစီခြင်းတယ်။ဟုတ်
Power 11 ကုမ္ပဏီကပြည့်စွဲတဲ့ရင်လိုင်းပါဝင်တချို့ YBS ကားတွေမှာညွှန်ကြားချက်တွေကိုလိုက်နာနေပေမဲ့ခီးတဲ့တွေတိုးလာခရင်တမတ်ချက်အတိုင်းဆောင်ရွက်ပေးဖို့မလွယ်ကူတော့ဘူးလို့ကိုတျုပ်လေးကဆက်ပြောပါဗျ။အ
ကယ်၍ခီးတဲ့တွေဒါတိုးလာမယ်ဆိုလို့ရှိလို့ရှိရင်ညွှန်ကြားချက်အတိုင်းတမတ်ချက်တောင်ဆွဲဖို့ကမလွယ်ဘူး။တမတ်ချက်နဲ့ညီအောင်ဆွဲဖို့ဆိုတာကဒီ73ဒီထောက်ပံ့ပေးမှာပဲဖြစ်မှာ။ဒီကနေ့ကာလမှာကလည်းပဲဒီညွှန်ကြားချက်နဲ့အညီဆွဲတယ်ဆိုတာကရင်လိုင်းအနေစုလောက်ပဲဆွဲနိုင်တယ်။လည်းနေတော်များဒီအောင်မဆွဲနိုင
်ဘူး။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့နေ့လဲထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်လူနာပေါင်း150ရှိခဲ့ပြီးအဲ့ဒီတွေကသေဆုံးသူ6ဦးနဲ့ရောဂါပျောက်ကင်းသူ23ဦးအထိရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါနဲ့ပတ်သက်ပြီးဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကို April 30ကနေမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့ပေမဲ့အဲ့ဒီတွေမှာရုံးတွေပြန်ဖွင့်မဖွင့်ဆိုတဲ့သတ်မှတ်ချက်ကိုတော့ညွှန်ကြားထားတာမရှိပါဘူး။ အဲဒါကြောင့်ယောဂကုသသူဦးရေအများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာလာမယ့်အပတ်ကစပြီးရုံးတွေပြန်ဖွင့်နိုင်မယ့်ရှိတာကြောင့်အများသောခီးတဲ့တင်ရင်အသုံးပြုသူတွေဟာဒီအချိန်လေးမှာကိုဗစ်ယောဂကုသမှုမရှိသေးဖို့ကိုအများစုကလိုလားနေကြတာပါ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။